ရေသွေးမပြည့်မီတာကြောင့်ဆယ်စုနှစ်တစ်ခုကြာဝယ်ယူမှုရပ်တန့်ထားတဲ့ဒီရခိုင်ပြည်နယ်ကစားတွေကိုအရေသွေးပြည့်မီရင်တော့ပြန်ပြီးဝယ်ယူမယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောထားတယ်လို့ရခိုင်ပြည်နယ်စားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကပြောပါတယ်။လာမယ့် AP လလောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစားတွေတင်ပို့နိုင်အောင်လှုပ်ဆောင်နေတယ်လို့လည်းရခိုင်ပြည်နယ်စားလုပ်ငန်းရှင်များအသင်းကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ဆယ်စုနှစ်တခုကြာဝယ်ယူမှုရပ်တန့်ထားတဲ့ရခိုင်ပြည်နယ်ကထွက်တဲ့စားတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ဝယ်ယူဖို့စစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားပြီးခဲ့တဲ့2022ခုနှစ်မတ်လအတွင်းမှာဆွေးနွေးသဘောတူခဲ့တယ်လို့နှစ်နိုင်ငံကုံသွယ်တွေကြားမှာလည်းကုံသွယ်ဖို့သဘောတူထားကြပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်ကထွက်တဲ့စားတွေကိုလာမယ့်ဧပြီလလောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ပို့နိုင်ဖို့လှုပ်ဆောင်နေတယ်လို့ရခိုင်ပြည်နယ်စားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းဝင်းကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီအခုစရသည်ဖြစ်တဲ့3လပိုင်း4လပိုင်းပေါ့ဟို Mesh AB လောက်ကိုကျွန်တော်တို့တင်ပို့နိုင်ဖို့အတွက်ကျွန်တော်တို့ဟိုပေါ့ဟိုအရေးတကြီးလှုပ်ဆောင်နေပါတယ်။နောက်ပြီးတော့ကျွန်တော်တို့ဥက္ကဋ္ဌဝန်ကြီးဌာနနေပြည်တော်မှာကျွန်တော်နိုင်ငံကဆိုင်ကိုကဟိုပေါ့ Government to Government ဝေသလိုအခုလေကျွန်တော်တို့ဒီကျွန်တော်နိုင်ငံကဆောက်ကိုလေဒီဝေပေးဖို့ဆိုပြီးတော့ကျွန်တော်တို့အချို့အကြောင်းစီလေးရောဆိုကျွန်တော်တို့ပြည်ထောင်စုဝန်ကြီးကိုလေအစိုးရအဖွဲ့ကိုလေကျွန်တော်တင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကထွက်တဲ့စားတွေဟာအရေးသွေးမပြည့်မီတာကြောင့်စားဝယ်ယူမှုကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆယ်စုနှစ်တခုကြာအောင်ရပ်တန့်ထားတာလည်းဖြစ်ပါတယ်လက်ရှိမှာတော့အရေးသွေးပြည့်မီရင်ပြန်လည်ဝယ်ယူဖို့ဆွေးနွေးထားကြတယ်လို့လည်းဦးတန်းဝင်းကဆက်ပြောပါတယ
်ကျွန်တော်တို့1996ကနေကျွန်တော်2000ခုထိတနည်းကိုထားတဲ့ဟင်7000ကနေတသိန်းခွေးကြီးကျွန်တော်တို့တင်ပို့ခဲ့တာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့2400စပြီးတော့ကျွန်တော်တို့မှာဒီဟိုပေါ့နော်အရေးသွေးကတက်မလာဘူးဘာလို့မတက်လာလဲဆိုတော့မြေကြီးပေါ်မှာနေလင်းရတဲ့အတွက်ကျွန်တော်တို့ချက်ပါတဲ့စားတွေကိုဘင်္ဂလားဒေ့ရှ်ကအလိုမရှိဘူးဖြစ်ပါတယ်အလိုမရှိဘူးဖြစ်တဲ့အတွက်ကျွန်တော်တို့ဒီစားကိုဘင်္ဂလားဒေ့ရှ်ကမယူဘဲနဲ့သူတို့ဒီအိန္ဒိယဂူဂျာရဲ့ပြည်နယ်မှာစားကောင်းစားတဲ့ကုန်းတွန်းဟိုထုတ်လုပ်တဲ့စားတွေကိုပဲသူတို့ကဟိုအူလီပြီးတော့ဝေတော့တာဖြစ်ပါတယ်ခင်ဗျာ
လူရည်ထူထပ်ပြီးမြေနေရာကျင်းမြောင်းတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တစ်နှစ်ကိုစားတန့်ချင်းတသန်းနီးပါးလိုအပ်ပေမဲ့နိုင်ငံတွင်းစားထုတ်လုပ်မှုဟာ3သိန်းလောက်သာရှိပြီးလိုအပ်တဲ့စားတွေကိုအိန္ဒိယနိုင်ငံဂူဂျာရက်ပြည်နယ်ကနေဝယ်ယူနေရတာပါလက်ရှိမှာတော့ရခိုင်ပြည်နယ်ကနေတန့်ချင်း9000လောက်စားထုတ်လုပ်နိုင်ပြီးဈေးကွက်ခိုင်မာလာရင်ဒီနှစ်ပိုထုတ်လုပ်နိုင်တယ်လို့လည်းရခိုင်ပြည်နယ်စားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းဝင်းကပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ခမဲရှိကတော့ဒီဟိုဗောလက်ရှိလုံးနေတာတော့18000ကျော်လောက်တော့လုံးနေပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီနေ့ထွက်မှာကတော့ကျွန်တော်တို့တင်ရှင်9000ဟိုဗော9000ကျော်အထိကိုကျွန်တော်တို့ထုတ်လုပ်နိုင်မှာဖြစ်ပါတယ်ကျွန်တော်တို့ဈေးကွက်ကခိုင်မာအောင်ရရှိမယ်ကျွန်တော်ဒီနေ့ကကျွန်တော်တို့အယောင်ဝေဖြစ်မယ်ဆိုရင်15000-6000ကျော်တို့တူရှင်းနေပါတယ်တော်ဟုံထို့လေ
ရခိုင်ပြည်နယ်ကထွက်တဲ့စားတွေအရေးသွေးပြည့်မီအောင်ထုတ်လုပ်နိုင်ဖို့အတွက်နီးပညာနဲ့ငွေကြေးပိုင်းဆိုင်ရာလိုအပ်ချက်တွေကိုစစ်ကောင်စီကိုတင်ပြထားတယ်လို့လိုအပ်တာတွေကိုစစ်ကောင်စီကကူညီပေးဖို့ပြောဆိုထားတာတွေလည်းရှိတယ်လို့ဦးတန်းဝင်းကပြောပါတယ်။ဆယ်စုနှစ်တခုကြာရပ်တန့်ထားတဲ့ရခိုင်ပြည်နယ်ကစားလုပ်ငန်းပြန်လည်ဦးမော့လာပြီးတော့ခိုင်မာတဲ့ဈေးကွက်တွေရရှိလာပြီဆိုရင်ရခိုင်ဒေသခံတွေအတွက်အလုတ်ကင်အခွင့်အလမ်းတွေများပြားလာနိုင်တာကြောင့်ပြည်ပထွက်ခွာမှုတွေလည်းရော့ကျလာနိုင်တယ်လို့လည်းဒေသခံတွေကမျှော်လင့်ထားကြပါတယ်ခင်ဗျာ။